ဘုရားတိဒါကြီးတောင်ဝခဲထားမင်းမြို့နယ်ဇယက်ကြီးမြို့တိုက်ပွဲကြောင့်တောင်ဝမြို့ပါဝင်နေရာနံ့ကိုစစ်ဘေးရှောင်နေတဲ့ပြည်သူတောင်ဝနာနယ်ရှိနေပြီးအဲ့ဒီတဲကနေရာပြန်သူလူငယ်တချို့ဖမ်းဆီးခံရတာကြောင့်ဆဲကျော်သက်လူငယ်တွေဟာနေအိမ်ကိုမပြန်ရဲကြသေးလို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ
်။ဘုကိုးတိုင်းဒေသကြီးတောင်ဝခရိုင်ထမ်းတပင်မြို့နယ်ဇယက်ကြီးမြို့တိုက်ပွဲကြောင့်တောင်ဝမြို့အပါဝင်နေရာအနှံ့ကိုစစ်ဘေးရှောင်နေကြတဲ့ပြည်သူတောင်ကနန်းနဲ့ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့ကစတဲ့တိုက်ပွဲတွေလေကြောင်းတိုက်ခတ်မှုတွေကြောင့်နေရက်ကိုအခုထိမပြန်ရသေးသူတွေလည်းရှိနေပါတယ်။တချို့လူငယ်တွေကတော့နေအိမ်ကိုပြန်တဲ့အခါမှာစစ်တပ်ကဖမ်းဆီးမှုတွေရှိနေတဲ့အတွက်စေကျော်တက်ရွယ်လူငယ်တွေဟာပေါ်တာဆွဲမှာကိုစိုးရင်ပြီးနေရက်မပြန်ရဲကြဘူးလို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူဒေသခံတို့ကပြောပါတယ်။
ရှိနေပါတယ်တောင်းမောင်းလာတော့တောင်းတုံးရှိတယ်။အများကြီးတနည်းကဘောတော့ကြာခဏလောက်ဒီနေရှိတယ်။တင်းအောက်ကောတင်းအောက်ကျရှိတယ်။အစောကျတော့ကတိစာအကျွေးရောက်ပြီးတော့အရှိတ်ကိုအကျွေးပြီးတော့လည်းလူပြောင်းအောင်အပြည့်အဝကြတာကတော့ပေါ်တာဆိုရင်ဒါလည်းတော်ရတာတော့ဒီလိုချက်ပေါ်တော့ဘာသာအပြတ်အဝကြီးအိုင်းလို့တော့ပြန်ရင်းရတယ်။ဒီကအဲမှာဒီကတော့အမျိုးသမီးရှောင်းတော့ခံတော့အရှိတ်ကထိတာတော့လည်းနည်းနည်းအဲဒီအလာဘီချေပြီးတော့ကိုယ်အိမ်မှာကိုအပြီးတစ်ခုလိုအပ်တာလေးပြန်ယူဖို့ရတဲ့ပြန်လာတဲ့ကလေးတစ်ခုရှိတယ်။အဲဒီအောက်ပေါ်တော့တာဝန်ရှိတယ်။ဒီကိစ္စတော့ပေါ်တာဆွေးနေကြတယ်သူကကြောက်ပြီးတော့လေပြန်ကြအောင်လုပ်ဖို့
လူရည်ရာနဲ့ချီပြီးဖုံးတော်ကြီးကျောင်းနဲ့ပါဝင်ဖျားဝင်းနေတောအုပ်တွေကြားနေရာအနှံ့ပြန့်ကျဲနေထိုင်နေရတာတွေရှိတယ်လို့စားဆောင်ရေးအတွက်လဲပရိဒအဖွဲ့တွေကရှာဖွေကျွေးမွေးနေပေမဲ့ရက်ကြလာတာနဲ့အမျှအစီအမပြေမှုတွေရှိလာတယ်လို့လည်းဆိုပါတယ
်။စားတော့ရတာတော့ဒီမှာလည်းဟောတာလူချင်းတွေရှိကြပါတယ်တချို့နေရာမှာနော်။တချို့ကတော့လည်းအဆူရှိတွေမရှိတဲ့ခါကျတော့သူတို့ကဒီဘန်တာဖွင့်လာတယ်။ဟိုဒီမှာအလုပ်ကိုထောက်ပေးတယ်ပေါ့နော်။အလုပ်ကိုထောက်ပြီးတော့မှသူတို့အတွက်ကိုဒီလိုလုပ်ကြတယ်။တချို့ဘန်တာအသေးလေးဘယ်လိုဥပောင်းလုပ်ပေးရရှိကြတယ်။
စီဘေးရှောင်သူအများစုဟာတောင်ဝမြို့ပေါ်ကိုရှောင်သိမ်းလာကြပြီးအများစုကြီးအတွက်စေဝါနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါရယ်။ဇယက်ကြီးနယ်မြေတွင်းမှာလေကြောင်းတက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပို့တိုင်းရင်းသားတွေအများစုနေထိုင်ရာနေရာတွေမှာဒေသခံအမျိုးသမီးတွေပါဝင်ထိခိုက်သေးဆုံးမှုတွေ100ကျော်လောက်ရှိပြီးပြည်သူပိုင်နေရင်အများအပြားမီးလောင်ပျက်စီးခဲ့ရကြောင်းပို့အမျိုးသားဖက်ဒရယ်ကောင်စီPNFC ကလည်းသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီနယ်မြေမှာစစ်တပ်ကနေရာယူထားတဲ့အတွက်ထိခိုက်သေးဆုံးတဲ့စည်ရင်အတိအကျနဲ့ပတ်သက်လို့မရသေးကြောင်းတချို့အလောင်းတွေကိုလည်းသွားကြည့်လို့တောင်မရဘူးဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။တချို့ကတော့သေဆုံးပျောက်ဆုံးတာတွေရှိပြီးမိသားစုတွေတကွဲတပြားတွေဖြစ်နေသေးတယ်လို့လည်းဆိုပါတယ်။ KN မျိုးသားစီယုံ KNU ရဲ့ဇန်နဝါရီလ18ရက်နေ့ထုတ်ပြန်ချက်အရKNU တပ်မှနှင့်ထိန်းချုပ်ထားတဲ့နေရာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ထိစစ်ဘေးရှောင်သူ2000ကျော်ရှိနေပြီးသားဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။